အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂျေရုဆလင်ကိုအစ္စရေးမြို့တော်အဖြစ်အသိမှတ်ပြုတဲ့ဆုံးဖြတ်ချက်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေမွတ်စလင်အများစုနေထိုင်တဲ့နိုင်ငံတွေနဲ့အာရဗ်နိုင်ငံတွေမှာတင်းငင်လူတွေကဖြစ်ပေါ်ခဲ့ပါတယ်။လက်ဗနွန်နိုင်ငံဘေရုတ်မြို့မှာရှိတဲ့အမေရိကန်တန်ယုံအနီးမှာဆန္ဒပြကြတဲ့လက်ဗနွန်နဲ့ပါလက်စတိုင်းလူမျိုးတွေကတန်ယုံကိုခဲတွေနဲ့ပစ်ပေါက်ပြီးသမ္မတထရမ့်ရဲ့ရုပ်ထုအပါအဝင်အစ္စရေးနဲ့အမေရိကန်အလံတွေကိုမိရှို့ဖျက်ဆီးခဲ့တာမှာလူမျိုးရေးတပ်ဖွဲ့တွေကမိသားပိုက်တွေနဲ့အမျက်ရည်ကိုပုံတွေတုံးပြီးလူစုခွဲခဲ့ပါတယ်။ကမ္ဘာမှာမွတ်စလင်လူဦးရေအများဆုံးရှိတဲ့အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာလည်းထောင်ပေါင်းများစွာသောပြည်သူတွေအမေရိကန်တန်ယုံအပြင်မှာချီတက်ဆန္ဒပြခဲ့သလိုဂျော်ဒန်၊တူရကီ၊ပါကစ္စတန်၊မလေးရှား၊အီဂျစ်နဲ့အစ္စရေးနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ပါလက်စတိုင်းကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသတွေမှာလည်းဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပါတယ်။ဆွီဒင်နိုင်ငံဂိုတန်ဘတ်မြို့မှာလည်းဂျူးဖျားရှိခိုးကြောင်းကိုမိလောင်ပုံးနဲ့ပြစ်ပေါက်ခဲ့တဲ့အတွက်လူ3ဦးကိုရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။အဲ့ဒီအဖြစ်အပျက်ကိုမိရှုရန်ကြံစည်မှုအဖြစ်နဲ့စုံစမ်းစစ်ဆေးနေကြောင်းရဲတပ်ဖွဲ့ကပြောပါတယ်။တိုက်ခိုက်မှုကြောင့်ထိခိုက်ဒဏ်ရာသူတော့မရှိဘူးလို့ဆိုပါတယ်။ဂျေရုဆလင်ကဘတ်စကာဂိတ်အနီးမှာလုံခြုံရေးတပ်ဖွဲ့ဝင်တဦးဒါနဲ့ထိုးခံခဲ့ရတဲ့အတွက်ပြင်းထန်စွာဒဏ်ရာရသားကြောင်းလဲအစ္စရေးရဲတပ်ဖွဲ့ကပြောပါတယ်။တိုက်ခိုက်သူကိုတော့ဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ဆိုပါတယ်။